ရုရှားနိုင်ငံအနောက်ပိုင်းမှာရှိတဲ့ Ario Hall ဒေသရဲမှာရှိတဲ့ဒီတာဝေးပြည့်လက်နက်ကြုံတစ်ခုတိုလောင်ထိမ့်သိမ့်တဲ့ဒုံးလက်နက်တိုက်တစ်ခုကိုဒီတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ယူကရိန်းကဒီကနေ့ပြောကြားပါတယ်။ယူကရိန်းလက်ထဲရဲ့ကြာသပတေးနေ့ကတိုက်ခိုက်မှုကြောင့်ရုရှားကနေပြီးတော့ယူကရိန်းနိုင်ငံဘက်ကိုဒုံးလက်နက်တွေနဲ့အကြီးအကျယ်တိုက်ခိုက်နိုင်စွမ်းစစ်စစ်သက်သာရော့သွားအောင်လို့ဖြတ်စည်းနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်စေဦးစီးချုပ်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားအစိုးရဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူး။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုစခဲ့ပြီးနောက်ပိုင်းကလေးကရုရှားဘက်ကဒုံးကျည်တွေ drone လက်နက်တွေနဲ့တုံးပြီးတော့မှပုံမှန်လိုတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့လတွေကစလို့ drone လက်နက်ဒါဇင်နဲ့ချီရုရှားကနေ့စဉ်လိုယူကရိန်းနိုင်ငံကိုပြစ်ခတ်တိုက်ခိုက်နေပါတယ်။ဒီကနေ့စနေနေ့အစောပိုင်းကလည်းရုရှားဘက်ကညာလုံးပေါက်တိုက်ခိုက်တဲ့ drone လက်နက်16ခုတွေက15ခုကိုယူကရိန်းလေတပ်ကဖျက်ချနိုင်ခဲ့တယ်လို့ပြောပါတယ်ရှင်။